မြန်မာနိုင်ငံတော်ဟာရေကြီးရေရှမ်းမှုတွေဖြစ်နေရမှာပဲခူးတိုင်းကအဆိုးဆုံးဖြစ်နေပြီးပဲခူးတိုင်းအတွင်းမှာရေဘေးကယ်ဆယ်ရေးစခန်း200ကျော်ဖွင့်လှစ်ထားပါတယ်။မွန်ပြည်နယ်မှာရေပြန့်ကျသွားပြီးဆိုပေမဲ့ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတချို့မှာမြေရေတိုးနေတဲ့အခြေအနေရှိနေတော့မှာမြန်မာနိုင်ငံတော်ဟာရေကြီးရေရှမ်းမှုနောက်ဆုံးအခြေအနေတွေကို VOA သတင်းထောက်နိုင်ကုန်အိမ်ကစူးစီးသတင်းပေးပို့ထားပါတယ်ရှင်။
စူလန်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်၅ခုမှာမိုးသည်သန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့တာပါ။ရေကြီးမှုအများဆုံးဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးကရေဘေးသင့်မှုအခြေအနေကိုတော့တိုင်းအစိုးရစီမံဘဏ္ဍာဝန်ကြီးဦးညွတ်ရွှေက VOA ကိုအခုလိုပြောပါတယ
်။ရေကြီးပေါင်း 21,169 အိမ်တော်စုပေါင်းက 22,226 လူဦးရေပေါင်း 32,809 ရေဘေးဒုက္ခသည်ပေါ့နော်။ပြည်သူ့စခန်းပေါင်း204ခု
ရေဘေးသင့်သူတွေကိုတိုင်းဒေသကြီးဆွေရကနေကိုကဲပြီးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားတယ်လို့တိုင်းဒေသကြီးရေဘေးဒုက္ခသည်ကိုကဲရေးစခန်းခေါင်းဆောင်လက်ဖြစ်ဝန်ကြီးဦးညွတ်ရွှေကခုလိုဆက်ပြောပါတယ
်။ဘကိုးမှာသာသနာ့ဘိတ်မှာအတိုင်းဒေသကြီးရေဘေးဒုက္ခသည်များကိုကဲစခန်းဖွင့်ပြီးတော့မှကျွန်တော်ကိုယ်တိုင်ခေါင်းဆောင်ပြီးတော့တိုင်းဒေသအုပ်ချုပ်ရေးမှူးတွေရှိတယ်။နေ့တိုင်းနေ့တိုင်းခဏဆိုင်အကြီးတွေအကုန်လုံးခရိုင်စစ်တိုင်းစစ်ဒါကနေဆွေးနွေးထိုင်တယ်စခန်းတစ်ခုတိုင်းတစ်ခုတိုင်းမှာမြို့နယ်အဆင့်အရာကြီးတယောက်ကအကြီးအောက်ချုပ်ရေးမှုရယ်ဆိုင်ရာရေးမှုရယ်ဆိုင်မောရယ်သူတို့ကိုခေါင်းဆောင်တားပြီးတော့မှသူတို့လူအဆက်တွေကိုဖြည့်ဆည်းဖို့အတွက်နေ့စဉ်တရင်ယူနေတယ်နေ့စဉ်နဲ့မြပြည်အောင်စုကိုဆင်းရဲပို့နေတယ်လူကြပြားလည်းတိလနှူနေတာရှိတယ
်ပဲခူးတိုင်းဒေသကြီးမှာဆိုရင်ပြီးခဲ့တဲ့28ရက်နေ့တုန်းကမတောက်ဆဲရေပေါက်ချလိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့လက်ရှိမှာရေတွေရော့ကျသွားပြီမဲ့လည်းရေဘေးရှောင်တွေနေရမပြန်နိုင်သေးပါဘူးဒုရယာမိုးများဆုံးရွာသွန်းပြီးရေကြီးနေတာကတော့ကရင်ပြည်နယ်ပါမိုးလေဝရနဲ့ဇလဗေဒကနေစိုးရင်ရေအမှတ်ကနေကြာနေပြီဆိုပေမဲ့လည်းကရင်ပြည်နယ်ဘက်မှာမြေကြီးတိုးနေတဲ့အခြေအနေမှာရှိနေတယ်လို့သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ
်ဇလဗေဒကပြောတဲ့အတိုင်းဆိုရင်ကရေကျသွားတာပေါ့6လမ်းမလောက်ကျသွားတယ်လို့သူပြောတော့ပေါ့ဒါပေမဲ့မြို့ပေါ်မှာကြည့်တော့ရေကဒီတိုင်းမှရှိနေသေးတယ်ကောဒုက္ခသည်စခန်းလူတွေကအိမ်မပြန်ရဲသေးဘူးတခြားမြို့နယ်တွေမှာလည်းရေတော်တော်ကျသွားတယ်ဆိုတော့မြို့နယ်ကျွန်တော်ကိန်းပြီးရင်လည်းမရှိသေးဘူးအခုအဲ့လိုမကျတဲ့ကြားထဲမှာဂျာမီရဲ့လက်ဝဲပဲကမ်းမှဆိုရင်ရွာရှိရွာလက်ရဘက်ကမ်းမှဆိုရင်ကော့ဘိန်းတို့ကော့ပလိုင်းကော့ပေါ့ဖရာကြီးအဲ့ဒီရွာတွေဘက်မှာရေကနည်းနည်းတော့ပြန်တက်လာသေးတယ
်ကရင်ပြည်နယ်တွင်းရေကြီးမှုကြောင့်ဖရာသုံးစုမြို့နယ်ကော့ကရဲမြို့နယ်တွင်းမှာသရားတွေရေတိုက်စားပြိုကျနေတာကြောင့်ကားလမ်းကြောင်းသွားလာရေးမှာခက်ခဲတွေ့နေစေဖြစ်ပါတယ်တနင်္လာရီတိုင်းဒေသကြီးတဲကရေကြီးမှုအများဆုံးဖြစ်ခဲ့တဲ့တနင်္လာရီမြို့နယ်ထဲမှာရေမကျသေးတာကြောင့်ရေဘေးဒုက္ခတွေတွေနေရမပြန်နိုင်သေးဘူးလို့တနင်္လာရီမဲဆန္ဒနယ်ကတိုင်းလူတော်ကိုယ်စားလှယ်ဦးရဲမြင့်စွေကပြောပါတယ
်။ရေဘေးကြောင့်တောက်ရှိတဲ့လူတွေကဖောက်ဖောင်နဲ့ကိုဦးရှိပါတယ်ကကျေးဇူးရှင်ရောက်တော့1023ဦးရောက်ပြီးတော့တနင်္လာရီကတော့ဒီဒိဆိုင်ရာဖိပြုလိုက်ပါနေတာလေးရှိတယ်ကြ။ဘုလိုကြီးကြောင့်ဆောင်ကြောင့်လို့မှာသူတို့ရေလွတ်တဲ့နေရာမှာနေတာလေးရှိတယ်ကြ။ဒီဘေးစိတ်ကျေးဇူးရှင်နေတော့ကျွန်တော်တို့ခစ်ခုကြံပါသေးတယ်ကြ။ဘုရားဘုရားကြီးတွေရောရွာနေတယ်ကြ။ဒီကြောက်မှအကြံလို့ရမှာလေးဒီကြောက်လေးတော့တန်လို့မရဘူးကြ
။မုံပြင်းနယ်တွင်းမှာတော့ရေပြန်ကျသွားတဲ့အတွက်ဘီလင်းမြို့ကရေဘေးရှောင်တွေနေရပြန်နေကြပြီလို့ဘီလင်းရေဘေးကယ်ဆယ်ရေးစခန်းကိုရောက်နေတဲ့မုံပြင်းနယ်အစိုးရစီမံကိန်းနဲ့ပန္တာရေးလူဝေမှုကြီးကြပ်ရေးဝန်ကြီးဥဝဏကျော်ကပြောပါတယ်။
ဒီတော့ကတည်းကတော့တော်တော်များများတော့အိမ်ပြန်နေကြပြီခင်ဗျာဒီကြွားတော့လေ
ဒီရက်ပိုင်းမှာရေပြန်ကျသွားတဲ့အတွက်လေးရက်သာပိတ်ပင်ထားရတဲ့ရန်ကုန်မော်လမြိုင်ကမ်းလမ်းပုံမှန်သွားလာနေပြီလို့လည်းဝန်ကြီးကပြောပါတယ်ဇူလိုင်လ26ရက်နေ့ကစပြီးမိုးဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းမကွေးတိုင်းမုံပြင်းနယ်ကရင်ပြည်နယ်တွေမှာရေကြီးမှုဖြစ်ပွားခဲ့တယ်လို့မြေပြူမှုတွေလည်းဖြစ်ပွားခဲ့ပါတယ်ဒီရေကြီးရေရှမ်းမှုအတွင်းလူရေသသိန်း 48,000 ကျော်ရေဘေးသိမ်းခဲ့ပြီးစနဦးတိတ်ဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ရေကြီးမှုကြောင့်မိုးတွင်းစဘာဆိုင်ခင်းတော်များများလည်းရေမြုပ်ခဲ့ပေမဲ့ပျက်စီးမှုပမာဏကိုတော့မသိရှိရသေးပါဘူး။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းဒီကနေ့မွန်လွဲပိုင်းထုတ်ပြန်ချက်အရစကိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးတို့မှာနေရာကျဲကျဲနေပြည်တော်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့တောင်ပိုင်းတို့မှာနေရာဆိတ်ဆိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနေရာနှံ့ပြားမိုးသစ်ချုံရွာခဲ့ပြီးရခိုင်ပြည်နယ်မှာဒေသလိုက်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာနေရာကွက်ပြီးမိုးကြီးခဲ့ပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမှုတ်တုံလီအားကောင်းနေပါတယ်။မနက်ဖြန်မနက်ထိခန့်မှန်းချက်ကတော့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တို့မှာနေရာဆိတ်ဆိတ်နဲ့ကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာနေရာနှံ့ပြားမိုးသစ်ချုံရွာပြီးရန်ကုန်တိုင်းအရာဝတီတိုင်းတနင်္သာရီတိုင်းဒေသကြီးချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရရန်နှုံးဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကုန်အိမ်သတင်းပေးပို့သွားတာပါရှင် VOA